အာဆီယံအဖွဲ့ကဒီနိုင်ငံတိုင်းဝန်ကြီးတွေရဲ့ဒီအစည်းအဝေးပြီးမှာအာဆီယံအစည်းအဝေးပြီးမှာမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီဖြစ်လာဖို့အတွက်ဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားအားလုံးကိုချုံးချက်မရှိအမြန်လွှတ်ပေးဖို့နောက်တစ်ခုကအမျိုးသားပြန်လည်တည်မြဲရေးဖြစ်ဖို့အတွက်လမ်းဖွင့်ပေးဖို့ပြီးတော့အိဗယ်ရှိတဲ့တွဲဆုံဆွေးနွေးဖြစ်ဖို့2010ရွေးကောက်ပွဲမှာအာပါတီအားလုံးပါနိုင်မှုဆိုတဲ့အချက်တွေထည့်ပြောထားပါပြီဗျ။ဒီဟာနဲ့ပတ်သက်လို့ NLD ပါတီနေနဲ့ဘယ်လိုတုံ့ပြန်ကြမှာလဲဗျ။
ကျွန်တော်တို့အခုပြောနေတဲ့အချက်တွေပါလေဒါ NLD ကလည်းတောင်းဆိုလာတဲ့အချက်တွေပဲဒါဒီအချက်တွေထဲမှာကျွန်တော်တို့ရွေးကောက်ပွဲဆိုတာနောက်ဆုံးပါလာတာပါနော်ဒါရှေ့ပိုင်း3ချက်ဖြစ်တဲ့ဟာတော့စန်းစုကြည်လွတ်ဖို့အကျဉ်းသားလွတ်ဖို့အမျိုးသားညစီရေဒီမိုကရေစီဒီဟာတွေရလို့ရှိရင်ရွေးကောက်ပွဲဆိုတာကျွန်တော်တို့ဘာမှတော့မတီးကြတော့ပြောစရာမလိုဒီဟာတွေရသွားရင်ရွေးကောက်ပွဲဆိုတာအလုံးမဲ့ပါကြမှာပေါ့နော်အဲ့ဒီရှိကတုံ့မှုမရှိပဲနဲ့ရွေးကောက်ပွဲတစ်ခုတည်းနဲ့တော့အဲတချို့နေရာတွေမှာဒီလိုပြောတာတွေဖြစ်လာတော့အဲရွေးကောက်ပွဲတစ်သက်တစ်ခုတည်းနဲ့တော့ဟိုကျွန်တော်တို့သဘောမတူနိုင်ဘူးဒီအချက်၄ချက်လုံးကတော့လိုအပ်ချက်ပဲဆိုတာလေကျွန်တော်တို့လက်ခံပါတယ်နောက်ကျွန်တော်တို့ရဲ့အဲချွေးကုန်တိုင်းကြီးညာစာတန်းတို့ရှိကကြီးညာ78တို့ပါတို့မှာလည်းဒီသဘောတွေအကုန်လုံးကျွန်တော်တို့ကတင်ပြထားတယ်အဲ့တော့ဒီအချက်တွေကနောက်ဆုံးပြောရရင်တော့မြန်မာနိုင်ငံမှာတကယ်ကိုအရေးကြီးလိုအပ်နေတဲ့အချက်တွေပဲလို့အဲ့လိုပဲပြောချင်တာ
ဟုတ်ကဲ့ဗျာဟို569မှာသူတို့ကဘာဖော်ပြထားလဲဆိုတော့ဒီမြန်မာနိုင်ငံမှာပြည်ပပိတ်ဆို့မှုတွေစီးပွားရေးပိတ်ဆို့မှုတွေနဲ့နောက်တစ်ခါနိုင်ငံတကာပရက်ရှာတွေကြောင့်မြန်မာဒီမိုကရေစီရေးနဲ့ဖွံ့ဖြိုးရေးမှာနှေးကွေးတယ်ဆိုပြီးတော့မြန်မာအစိုးရပြောပါတယ်တဲ့မြန်မာအစိုးရအနေနဲ့ဒီကိစ္စကိုဖြေရှင်းဖို့ကြိုးစားနေပါတယ်အဲ့ဒီအချက်တွေကိုထောက်ပြီးတော့မြန်မာအရေးနဲ့ပတ်သက်လာရင်အာဆီယံအဖွဲ့အနေနဲ့အပြုသဘောဆက်ဆံချင်းကပ်မှုနဲ့ပဲဆက်ပြီးတော့သွားမယ်ဆိုပြီးတော့သူပြောပါတယ်ဒါနဲ့ပတ်သက်လို့ရောအကဲတို့အနေနဲ့ဗာမြန်ထောက်ပြပြောချင်တာမျိုးရှိပါလဲဗျာ
ကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုလို့ရှိရင်အခုလိုချင်တယ်ဆိုရင်ဒီနှစ်ခုရအောင်လုပ်ဖို့ပဲဒီနှစ်ခုနဲ့ဆန့်ကျင်တဲ့အဲလုပ်ရတဲ့ဥပမာအဖြစ်ဟလာပါတီဖွဲ့စည်းတွေကို NLD ရုံးတွေကိုပိတ်NLD ကောင်းဆောင်တွေကိုအမျိုးမျိုးဆွဆွဲတရားဆွဲတော့နိုင်ငံကြီးလှုပ်ရှားတဲ့လူတွေဖမ်းနှိမ့်ရှေ့ထောင်ကြဒီလက္ခဏာတွေနဲ့ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့တရားတဏ္ဍာန်တလာမယ်ဗျအဲ့တော့ဒီအပေါ်မှာအာဆီယံအနေနဲ့လည်းဒီအဟောက်ကိုရှင်းရှင်းလင်းလင်းမြင်ပြီးဆောင်ရွက်သင့်တယ်အဲတစ်ဖက်ကတင်ပြသလိုဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးဒီနှလုံးရင်းကဘာနဲ့တိုင်မလဲကျွန်တော်တို့ဟိုဒီမိုကရေစီတကယ်ထုံးကားမှအမျိုးသားညီညွတ်စီရေတကယ်ရှိမှဒါရီယာဖြစ်လာမှာပါကျွန်တော်တို့ဒီလိုပဲမြင်ပါတယ
်နောက်တစ်ခုကပေါ့ဗျာအာဆီယံညီလာခံမှာပဲထူးခြားတာပါလဲဆိုတော့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကမစ္စတာဟာဆန်ဝီရာယူဒါသူကပြောတယ်ဗျာဘာပြောလဲဆိုတော့မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစစ်ကြီးကိုလွတ်မပေးဘူးဆိုရင်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးလို့ဒီနေ့ပြောလိုက်ပါရခင်ဗျာဒါနဲ့ပတ်သက်လို့ရောအင်္ဂလိပ်အနေနဲ့ဘယ်လိုတုံ့ပြန်ပြောကြားချင်ပါလဲဗျာ
ကျွန်တော်တို့တိုင်းပြည်မှာလက်ရှိအဖြစ်တော့နော်အမျိုးသားလူမျိုးစီအဖွဲ့ချုပ်ကပါတီကြီးတစ်ခုပါအဲ့ဒီပါတီကြီးကခေါင်းဆောင်ကလည်းဒေါ်ဆန်းစုကြည်ပါအဲ့တော့ဒေါ်ဆန်းစုကြည်နဲ့အမျိုးသားလူမျိုးစီအဖွဲ့ချုပ်ကိုပြစ်ပယ်ထားမယ်ဖယ်ထားမယ်ဆိုလို့ရှိရင်မြန်မာနိုင်ငံဖြစ်ပေါ်ထွန်းကားရေးနဲ့ဒီမိုကရေစီရေးကဝေးနေဦးမှာပဲလို့ကျွန်တော်တို့လည်းမြင်ပါတယ်ဒါကြောင့်မစ္စတာဝီရာယူဒရဲ့တင်ပြပြောဆိုချက်ကကျွန်တော်ကြိုးစိုးပါတယ်လို့ပြောနေပါတယ်
ဟုတ်ကဲ့နောက်တစ်ခုကဒီမလက်ဖြံမှာကျင်းပမဲ့ ARF စီဝေးမှာလည်းဒီမြန်မာကိစ္စဆွေးနွေးဖို့ရှိတယ်ပြောဖို့အလားအလာရှိတယ်ဆိုပြီးတော့လူတွေကသစုံသစလည်းသူတို့ပြောရတဲ့ထဲမှာပါပါတယ်အာရှကောင်းဆောင်နေအနေနဲ့မြန်မာရေဒေါ်ဆန်းစုကြည်ကိစ္စနဲ့ပတ်သက်လို့ပါတီအနေနဲ့ပြောချင်တာတိုက်တွန်းချင်တာဒါမှမဟုတ်ရင်အတိပေးချင်တာဘာများရှိပါလဲဗျာအ
ဲကျွန်တော်တို့အဓိကအတိပေးချင်တာကမြန်မာနိုင်ငံအရေးဟာမြန်မာနိုင်ငံရဲ့ပြည်ထောင်စုတသက်မဟုတ်ဘူးနိုင်ငံတကာရဲ့အရေးခင်းနဲ့တသက်တသက်တည်းဖြစ်တယ်ဆိုတာပုံမှန်ပေါ်လွင်စေချင်ပါတယ်ဒါပါပဲ
ဟုတ်ကဲ့ဗျာကျေးဇူးတင်ပါတယ်ခင်ဗျာအင်္ဂယ်
ဟုတ်ကဲ့ပါဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာ